ပြည်ရင်းကူညီလိုအပ်နေသူတွေအတွက်ပြည်ပရောက်မြန်မာတွေဘလို့အကျိုးပြုနိုင်မလဲဆိုတဲ့သတင်းစကားတွေပေးခြင်းအပြင်အမိဇာတိမျိုးလိုအပ်ချက်တွေကိုဝိုင်းဝန်းဖြည့်ဆည်းဖို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကသူ့ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်တွင်တိုက်တွန်းပြောကြားခဲ့ပါတယ်။ဆရာအော်ပီတယ်နဲ့အတူအမေရိကန်ပြည်နယ်အနှံ့အပြားစာပေဟောပြောပွဲခီးစဉ်အဖြစ်မယ်ရီလန်းပြည်နယ်မှာစနေနေ့ညနေပိုင်းဟောပြောပွဲအစီအစဉ်မတိုင်ခင်ပြည်ပရောက်မြန်မာမိသားစုတွေအနေနဲ့မြန်မာနိုင်ငံအတွက်အကျိုးပြုနိုင်ရေးနဲ့ပတ်သက်လို့ VOA ကသူကအခုလိုပြောခဲ့ပါတယ်။
ဒီမှာကရောက်နေတဲ့လူတွေကအမျိုးမျိုးအစားအစာရှိတယ်ကွာဒီနိုင်ငံသားဖြစ်သွားတဲ့လူရှိတယ်အစိမ်းအောင်ကတိုင်ထားတဲ့လူရှိတယ်တခြားသောအစ်စ်နေနေနေကြတဲ့လူတွေလည်းရှိကြတယ်အဲ့တော့အကုန်လုံးကိုကျွန်တော်တို့ကတခွန်းနဲ့တူအောင်ပြောလို့မရဘူးဘာဖြစ်လို့သူတို့မှာစိတ်စေတနာရှိတယ်လုပ်ပေးနိုင်တဲ့အင်အားကြတော့အကန့်အသတ်ရှိတယ်အဲ့တော့ကျွန်တော်တို့ပြောတာကတော့ဒီမှာဆွေးနွေးပြီးတိုင်းမှာအဆုံးတက်ရင်တိုင်းပြည်ကိုအပြီးပြန်လာပါမပြန်လာပါနဲ့ဆိုတော့ယတိပြမပြောပါဘူးတဲ့နေရာရောက်ရောက်ကိုယ့်ရဲ့မွေးရဇာတိမျိုးကိုဘလို့အကျိုးပြုနိုင်မလဲဆိုတဲ့အချက်ကိုတောင်းတင်စကားပေးပါပုံမှန်ရှိတဲ့လိုအပ်နေတဲ့လူတွေနဲ့တိရညာချိတ်ဆက်ပေးမယ်ကျွန်တော်တို့လည်းလက်တွဲလို့ရသလောက်တွဲမို့ပါဗျာအဲ့ဒါကိုပဲကျွန်တော်တင်စကားပေးပါတယ်
ဒါပြင်အရင်စစ်ဆိုရခက်ကနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြည်ပကိုထွက်ခွာခဲ့ရတဲ့အနေနဲ့မြန်မာနိုင်ငံကိုအခုချိန်ပြန်လာဖို့မှာအကန့်အသတ်တွေမရှိသင့်ပေဂုံတိတ်ခါရှိရှိချောချောမွေ့မွေ့ဖြစ်နိုင်ရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဆောင်ရွက်ဖို့လိုအပ်နေသေးကြောင်းကိုမင်းကိုနိုင်ကပြောပါရယ်အမေရိကန်ပြည်ထောင်စုအတွင်းကိုမင်းကိုနိုင်နဲ့ဆရာအော်ပီဂျဲရိုနှစ်ဦးရဲ့စာပေဟောပြောပွဲခီးစဉ်တွေအတွက်ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူ့ဂုံကြီးအဖွဲ့ခွဲတွေကတာဝန်ယူစီစဉ်ခဲ့တာဖြစ်ပြီးကယ်လီဖိုးနီးယား၊ဝါရှင်တန်၊အင်ဒီယားနာ၊ကန်တက်ကီနယူးယောက်မေရီလန်းအပါအဝင်ပြည်နယ်ပေါင်း၈ခုမှာမြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးဟောပြောခဲ့ပါတယ်ရှင်